ပြည်ခရက် ဂျွန်လာက မြန်မာ တမ်မရော်နဲ့ ကချင် လူလိုက်ရေး တမ်မရော် ကန် အီရိုဂျာ ဖြစ်ပွားခဲ့တဲ့ တိုက်ပွဲ တွေကြောင်း တနိုင်းမြို့မှာ လာရောက် ဆေးဘေး ရှောင်တုံးခဲ့တဲ့ အတွက် ရှိတ်ခါ ပြက်လက်နေပြီးတော့ ဆောင်းကာလ အတွက် အဝတ်ထည်နဲ့ ဆောင်းရွက် အရေးတကြီး လိုအပ်နေတယ်လို့ တနိုင်း ဆေးဘေး ရှောင်တုံးခဲ့တဲ့ များ ဆောင်းဆောင်ရေး ကော်မတီက ပြောပါရယ် အဲ့ဒီ ဒုက္ခသည်တွေ အတွက် အစိုးရက ရော တခြား အကူအညီ ပေးတဲ့ အဖွဲ့တွေ ဘက်က ပါ ကူညီ ထောက်ပံ့မှုတွေ မရှိတဲ့ အတွက် အခက်အခဲတွေ ရှိနေပါရယ် အပြည့်စုံကို တော့ မမင်းမြင့်ခိုင်က တင်ပြထားပါရယ်ရှင်
အခုနှစ်ဇွန်လတုန်းက မြန်မာ စစ်တပ်နဲ့ ကချင် လက်နက်ကိုင် အဖွဲ့ KIA တို့ ကြား စစ်ရေးတင်းမာမှုတွေ ကြောင်း တနိုင်းမြို့ပေါ်ကို အိုးအိမ် စွန့်ခွာ ထွက်ပြေးလာ ကြတဲ့ စစ်ဘေးရှောင် ဒုက္ခသည် တထောင်နီးပါး လက်ရှိမှာ စာဝတ်နေရေး အတွက် အရေးပေါ် အကူအညီ လိုအပ်နေတာပါ ဆောင်းရာသီ ဝင်လာပြီး ဖြစ်တာနဲ့ အတူ စားရေးသောက်ရေး အပြင် အနွေးတွေ စောင်းစားတဲ့ ပစ္စည်းတွေ အလွန်အမင်း လိုအပ်နေတယ် လို့ တနိုင်း စစ်ဘေးရှောင် ဒုက္ခသည် များ စောင့်ရှောက်ရေး ကော်မတီ ဥက္ကဌ တင်းအုပ်ဆရာ JD က အခုလိုပြောပါတယ်
ကျွန်တော်တို့က အခုအချိန်နဲ့ပြည်တော့ရစ်ခါပြတ်နေတယ်အလူရှင်နဲ့မလာတော့ဝကြသွားပြီကျွန်တော်တို့နှစ်ပတ်စာလောက်ပဲဆန်ရှိတော့တယ်ကျွန်တော်တို့ကအများဆုံးကရစ်ခါပြတ်သွားရင်ဒုက္ခရောက်မှာပဲဒါကအဓိကချက်ပဲကျွန်တော်တို့ကတင်းတော်လဲတင်းတုံကြီးဖြစ်နေတော့နေရာပေးထားတဲ့လောက်ပဲကျွန်တော်တတ်နိုင်တယ်တနိုင်းမှာရောက်ရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေ
အိုးရင်ဆွန့်ခွာထွက်ပြေးနေရတာငါးလကျော်ရှိနေပြီဖြစ်ပေမဲ့အခုချိန်အထိအစိုးရဘက်ကရောကီအိုင်အိုကရောတနိုင်းမှာရှိတဲ့စစ်ဘေးရှောင်တွေအတွက်အကူအညီပေးတာမရှိဘူးလို့လဲသူကဆိုပါတယ်အစိုးရကအစိုးရတော့ကျွန်တော်တို့ကြည်လာကိုမကြည့်သေးဘူးအကူအညီပို့တော့မပြောနဲ့လာကိုမကြည့်တာသူတို့လာကြည့်ရင်IDP ကမ်ဖြစ်လာတယ်ကျွန်တော်တို့IDP ကမ်လို့လဲသတ်မှတ်သတ်မှတ်ထားတာလည်းမရှိဘူးဒုက္ခကြေတော့ဒု သူတို့နေရက်ကိုပြန်လို့မှမရတာ
တနိုင်းမျိုးပေါ်မှာလာရောက်တင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့အစိုးရမဟုတ်တဲ့လူမှုကူညီရေးအဖွဲ့အစည်းတွေကပေးတဲ့အထောက်ပံ့တွေအပေါ်အဓိကမိခိုနေရတာဖြစ်ပြီးနိုင်ငံတကာအဖွဲ့အစည်းတွေစီကလည်းကူညီထောက်ပံ့မှုတွေမရကြပါဘူးတနိုင်းနှစ်ချင်းခရီးရန်အသင်းတော်ရဲ့စစ်ဘေးရှောင်စခန်းတာဝန်ခံမလန်ဘရန်ရှောင်ကတော့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်အခက်အခဲတော့ဆုံးပါပဲလုံးလုံးဆရာတော့တားဆရာတောက်ဆရာအစလောက်ဝက်15ရက်လောက်စားတော့ပဲတန်းတော့တယ်နောက်မှအခုကဆောင်းတွင်းလေးရောက်လာပြီဆိုတော့တော်တော်အေးတဲ့တန်းကိုခံနေရတယ်သူတို့အဲ့ဆောင်းကပြောခဲ့လို့အဝတ်အစားတွေအနှွေးထည်တွေကတော့တော်တော်လေးသတ်တလို့လိုအပ်မဲ့အခြေအနေရှိတယ်အဲ့ဒါကိုလည်းကျွန်တော်လုံခဲ့တဲ့ပတ်သုံးက KPC မှာတော်ပြီးမှတော့တင်ပြထားပြီးဘလောက်အကူအညီပေးလာမလဲတော့မသိတော့ဘူးဆက်မကြီး
ပြည်ခဲ့တဲ့စက်တင်ဘာလတုန်းကတနိုင်းစစ်ဘေးရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးကချင်ဘာသာရေးအဖွဲ့တွေကချင်ငြိမ်းချမ်းရေးအဖွဲ့တာဝန်ရှိသူတွေနဲ့အစိုးရတပ်မတော်တို့ညှိနှိုင်းခဲ့ကြပြီးမယ်လဲပြည်လည်မှုမရခဲ့ပါဘူးတပ်မတော်အနေနဲ့မြေပြင်အခြေအနေအရဒေသခံတွေရဲ့ရွာအနီးမှာရှိနေတဲ့တပ်တွေကိုဖယ်ရှားပေးဖို့မဖြစ်နိုင်ဘူးဆိုတာကြောင့်ဒေသခံတွေအနေနဲ့နေရမပြန်ရဲကြဘူးလို့လဲ CRGD ကပြောပါတယ်
အခက်ခဲတော့ကျွန်တော်တို့ဟိုတစ်ခေါက်က PCG နဲ့ KBC တို့ RC တို့အားလုံးသူ့ပေါင်းပြီးမှတစ်ခေါက်အစိုးရနဲ့တစ်ခေါက်ဆိုင်တင်ကြည့်ရဒါမှမဟုတ်ကျွန်တော်တို့အခွင့်မရဘူးသူတို့ကစစ်တပ်ကတစ်ခါထူထားတဲ့နေရာကနေရာချထားဆိုပြန်ဆုတ်ဖို့တော့လုံးဝလုတ်ဘူးလေအဲဆိုတော့ကျွန်တော်တို့ပြန်မှုခက်တယ်အဲစစ်တပ်နဲ့ GIA နှိမ့်နိုင်ပြီးမှသူတို့ကချင်းချင်းနေရာဖေချသမသားတဲ့နေရာမှာစောင့်ကြအဲ့ဆိုတော့ကောင်းတာပေါ့
လက်ရှိတနိုင်းမျိုးပေါ်မှာစစ်ဘေးရှောင်ဒုက္ခတဲ့900နီးပါးကျန်ရှိနေသေးပြီးစစ်ဘေးရှောင်တွေကိုကချင်ခရစ်ယာန်အသင်းတော် KBC ကစောင့်ရှောက်ပေးထားတာပါအနာပိုင်းတွေဘက်ကစစ်ဘေးရှောင်စခန်းအဖြစ်စောက်လုံနေထိုင်ခွင့်မပြုတာကြောင့်ဒုက္ခတွေအနေနဲ့လက်တလုံးမှာအမိုးအကာလုံခြုံမှုမရှိဘဲနေထိုင်နေကြရတာလည်းဖြစ်ပါရဲ့ရှင်